ဒီကနေ့ကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တာကိုတွေ့ရပေမဲ့လို့မဲယုံတွေကိုတာဝန်ခံစီစဉ်ပေးနေတဲ့မဲယုံမှုတွေရဲ့ဆောင်ရွက်ချက်တွေကတော့လိုအပ်ချက်တွေရှိနေသေးတယ်လို့ဂျားဖြတ်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေကပြောဆိုလိုက်ပါတယ်အထူးသဖြင့်ကတော့ရွေးကောက်ပွဲရဲ့ဥပဒေကိုအမှန်တကယ်သဘောပေါက်ပြီးတော့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေနောက်နိုင်ငံရေးပါတီတွေရဲ့အခမ်းကဏ္ဍတွေကိုသိရှိနားလည်နေမှုကအားနည်းနေတယ်လို့ဆိုပါတယ်နေတချို့မှာတော့ဆန္ဒမဲပေးပိုင်ခွင့်ရှိသူမဲဆန္ဒရှင်တွေမဲပေးခွင့်အခက်ခဲကြုံခဲ့ကြရတယ်လို့ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်ခဲ့ကြတဲ့နိုင်ငံရေးပါတီအဖွဲ့တွေကြားမှာလည်းအဆင်မပြေမှုတွေရှိခဲ့တယ်လို့နိုင်ငံရေးပါတီတာဝန်ရှိသူတွေကပြောပါတယ်အသေးစိတ်ကိုစူးစီးတင်ပြထားတာနားဆင်ပါရှင်ဒီကနေ့နိုဝင်ဘာလ3ရက်နေ့စနေမနေ့ပိုင်းကနေစလို့တတိုင်းမြို့တိုင်းတာနဲ့လစ်လက်မဲဆန္ဒနဲ့73နေရာမှာကျင်းပခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲတွေကတော့ရေဘူးရအဖြစ်အဆင်ပြေချောမွေ့စွာကျင်းပနိုင်ခဲ့တွေ့ခဲ့ရတယ်လို့2018နိုဝင်ဘာဂျားဖြတ်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခဲ့သူတွေကပြောပါတယ်ရွေးကောက်ပွဲကျင်းပရာမဲယုံတွေမှာမဲယုံမှုတွေရဲ့ကြားမှအချို့ကတော့ညီမြလာတာကြိုဆိုရမယ့်အချက်ဖြစ်ပေမဲ့လို့မဲယုံမှုတွေဘက်ကနားလည်သိရှိမှုကတော့အားနည်းနေသေးတယ်လို့ဂျားဖြတ်ရွေးကောက်ပွဲကိုအနီးကပ်စောင့်ကြည့်လေ့လာခဲ့တဲ့ဖန်တီးအိမ်အဖွဲ့ကမက်ခေလေးကသူတို့ဒီကနေ့စောင့်ကြည့်လေ့လာခဲ့တဲ့ဂျားဖြတ်ရွေးကောက်ပွဲရဲ့နောက်ဆုံးအခြေအနေကို VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်။ Okay အခုလက်ရှိတော့ကျွန်တော်တို့ဒီနောက်ဆုံးအခြေအနေတချို့မဲယုံနေရတော့ရေတွက်လို့ပါပေါ့မဲပေးရဲ့ဖြစ်စဉ်ပြီးတချို့ဟိုရေတွက်နေပါပြီ။အဲ့ဒါအခုကျွန်တော်တို့အခု call center မှာရှိပါတယ်။ကျွန်တော်တို့ရဲ့ဒီ call center ကိုအနေနဲ့ရဲခဲ့ရမှရှိတယ်။ကျွန်တော်တို့ရဲ့စောင့်ကြည့်လေ့လာသူတွေဆီကဖုန်းဝင်ဝင်လို့အခုလက်ခံပြောနေပါတယ်ရှင်။ဒီထူးခြားဖြစ်စဉ်တချို့ဟာလေးတွေရောရှိပါတယ်။ခုနလိုပေါ့ဒီဒီမင်းနဲ့ပတ်သက်ပြီးတော့ဗောနော်အဲဒီဆောင်းကြီးလေးလာသူတွေရှင်းရှင်းလင်းလင်းမတိလိုက်တဲ့ဟာမျိုးလေးတွေတချို့နေရာတွေမှာတော့တွေ့ရပါတယ်ရှင်ဒီကျမတို့ကနေဦးထုတ်ပြန်ခြင်းမှာပါတဲ့အတိုင်းပဲဗောနော်မဲယုံမှုတွေကဆောင်းကြီးလေးလာသူတွေရဲ့အဲဟာနဲ့ပါနိုင်ငံရေးပါတီမှာဆောင်းကြီးရဲ့လူတွေနဲ့ရောထွေးပြီးသူတို့လိုအပ်တဲ့စားရစားရင်တောင်းတချို့လူတွေကိုဝင်းဝင်းမပေးရမျိုးတွေဒါပေမဲ့ဖြည့်ရှင်းလိုက်တဲ့အခါမှာတော့ပြေလည်သွားရမျိုးတွေရှိပါတယ်ဒီမဲယုံမှုတွေမှာဟိုပြီးခဲ့2015မှာဆိုအများစုကအမျိုးသမီးတွေဖြစ်ခဲ့တာပေါ့နော်ဟိုကြားမှဒန်းညီညီများမှုမရှိခဲ့တာမျိုးတွေပေါ့အခုတော့နည်းနည်းအမျိုးသမီးအမျိုးသားပါဝင်မှုကမျှတလာတဲ့သဘောမှရှိရမျိုးတွေတော့တွေ့ရပါတယ်ရှင်ဒါကနေဦးတွေးရှိတဲ့ပြရ
မဲယုံတွေကိုမဲလာပေးတဲ့မတန်ဆွဲမဲဆရာရှင်တွေအတွက်မဲပေးဖို့အစီအပြေချောမွေစေမဲ့အစီအစဉ်တွေကတော့အားနည်းနေဆက်ဖြစ်ပြီးဒီကနေ့မဲဆန္ဒရှင်ပြည်သူတွေမဲလာရောက်ပေးခဲ့တဲ့အခြေအနေကိုလည်းမက်ခီလေးကပြောပြပါတယ်
။မတန်ဆန်းတဲ့မဲဆန္ဒရှင်တွေလာထည့်ဖို့အတွက်ဆိုရင်ဟိုခွီးချင်းတယ်ပေါ့နော်လာရဲ့လူတွေတည်းဆိုအခက်ခဲတာမျိုးရှိတယ်။နေရင်မှလည်းပဲဒီပြီးတဲ့မတန်ဆန်းတွေလာဖို့အတွက်စီစဉ်တာမဟုတ်ပဲနေကြတော့နေရာကျယ်ပြန့်တဲ့အခါကျတချို့ခွီးချင်းတဲ့လာရဲ့လူတွေအလွယ်တကူလာနိုင်တာမျိုးတွေ့ရတယ်ရှင်။ဒါပေမဲ့ဆောင်းကြီးလေးလာသူတွေတွေ့ရှိတဲ့အရာဆိုရင်ကျွန်တော်တို့အချိန်ခံရမှာပါတဲ့အတိုင်းပဲပေါ့နော်။ဒီရာဂိုင်းတော့တော်တော်များများကတော့တေချာစီမံထားတာအများကြီးမရှိပါဘူးဒါပေမဲ့အဲစ조사ပြီးတော့ဒီမတန်ဆန်းတွေလာနိုင်အောင်စီစဉ်ထားရင်မဲယုံလည်းအနည်းငယ်တော့ရှိပါတယ်ဟုတ
်အမအဲ့တော့ဒီနေ့ရွေးကောက်ပွဲဂျာပြတ်ရွေးကောက်ပွဲမှာဒီလေးလက်နယ်မြေတွေမှာလာပြီးတော့မဲပေးကြတဲ့ပြည်သူလူထုရဲ့စိတ်ပါဝင်စားမှုနဲ့ပူးပေါင်းပါဝင်မှုအနေထားကရောဘယ်လိုများရှိပါလဲရှင
်အခုမျက်မြင်အနေနဲ့ကတော့ဟိုအရင်အားကြုံးမှန်တဲ့လာလို့လည်းပြောလို့မရသလိုစိတ်ဝင်စားမှုမရှိလို့လုံးဝဒီဘောတတ်မှတ်ရအောင်မပြေဘူးလို့လည်းပြောလို့မရတဲ့အခြေအနေမျိုးမှာတော့ရှိပါတယ်အဲ့တော့ဟိုဒီမျက်မြင်အခြေအနေနဲ့ညှော်မှန်းရတာတော့ဟိုပုံမှန်ကျမတို့ဒီရွေးကောက်ပွဲရလက်ကယုံကြည်နိုင်နေပေါ့နော်လာထဲလူရဲ့အခြေအနေကအရန်ရာတိုင်းလုံးနေရမျိုးမဖြစ်နိုင်ဘူးလို့မျှော်လင့်ရပါတယ်ဒါပေမဲ့တကယ်လို့ဟိုအထည်ရေကျက်ပြီးလို့ရှင်ပေါ့အစင်းအတိအကျတင်တော့ကျမတို့တရားဝင်ထုတ်ပြန်နိုင်မှာပါရှင
်ရွေးကောက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ page နဲ့ဖတ်တီးရိတ်ဖွဲ့တို့ပူပေါင်းပြီးတော့ဂျားဖြတ်ရွေးကောက်ပွဲအတွက်လစ်လက်မဲဆန္ဒတွေဒီမှာကျင်းပနေတဲ့မဲယုံတွေကိုစောင့်ကြည့်လေ့လာသူပေါင်း989ဦးနဲ့အဓိကစောင့်ကြည့်လေ့လာခဲ့ကြတာဖြစ်ပါတယ်။နေမျိုးတွေမှာတော့မဲဆန္ဒရှိပြည်သူတချို့မဲဆန္ဒပေးဖို့အခက်ခဲကြုံခဲ့ကြရတယ်လို့နိုင်ငံရေးပါတီတွေဘက်ကလည်းတွေ့ခဲ့ရတဲ့အခြေအနေတွေမဲယုံမှုတွေဘက်ကရွေးကောက်ပွဲဥပဒေကိုသိရှိထားလည်းဘူးကအတော်လေးအားတဲ့ဒေတာကိုတွေ့ကြုံခဲ့ရတယ်လို့မန္တလေးတိုင်းရေးကြံပြုတ်တဲ့မဲယုံအပတ်လေးမှာအဓိကစောင့်ကြည့်ခဲ့တဲ့လူပေါင်းတဲ့ဒီမိုကရက်ပါတီရဲ့ရွေးကောက်ပွဲအောင်တရရဲ့တာဝန်ခံဦးပြိုးဟန်ကလည်းသူ့အတွေ့အကြုံပြောပြခဲ့ပါတယ
်။ခက်ခဲကတော့ဒီအားနည်းချက်ကတော့တို့တော့ကိုများပါတယ်။များတယ်ဆိုတာကဒီကျွန်တော်တို့ဒီမိတ်ဆွေတွေမဲယုံထဲမှာသူကမှတ်ပုံထဲမှာပါလို့မပေးရဘူးဆိုပြီးမင်းင်းထဲမှာပါတယ်အဲ့ဒါကိုရက်ကွက်လူကြီးထောက်ခံတာလည်းမရှိဘူး။ပုံစံ66နဲ့လည်းပေးနေအပေးမခံတာတွေကြတယ်အဲ့မှာတွေ့ရတယ်။တွေ့ရတော့ကျွန်တော်တို့ဝင်ပြောတော့အပိခံမှမယ်ပါညာပြောတယ်ဒါပေမဲ့လူ100လောက်ပြန်သွားပြီပြေးနေရလို့ပြန်သွားတယ်လူကြီးက100လောက်ရှိတယ်တကယ်ဟုတ်အဓိကတော့ကျွန်တော်တို့မဲယုံမှုဒီလိုမဲယုံပေါ်မရှင်ဥက္ကရာတွေဟုတ်ပါအဲတော့ရုပ်ောက်ပွဲဥတွေသူတို့အဓိကနားနေဖို့တွေ့တယ်သူတို့ကရုပ်ောက်ပွဲဥတွေနားမလဲပဲနဲ့ကျွန်တော်တို့ဒီပါတီတွေကိုပုံသက်ရှိဆိုင်းပုတ်တွေကိုဖြုတ်ဆိုင်တာမျိုးတွေရှိ ကလည်းကျွန်တော်တို့ရွေးကောက်ပွဲနာနေမှာတော်တော်လေးစိတ်ကြတိကြောက်ဖြစ်ရတဲ့အခါမျိုးနောက်တစ်ချက်ကဒီကောမဲုံဒူးဒူးဒီမြကြားထဲမှာမဲစင်းတွေပေါက်တဲ့နေရာမှာလည်းမဲစင်းတွေပြည့်စုံအောင်တော့တာရှိတယ်
။ဒီကနေ့ကျေပါခဲ့တဲ့ဘဲဆန္ဒတဲ့73တရားကတော့ပြည်သူ့လွှတ်တော်အတွက်ချီးပြည်တဲ့ကပတ်လက်ရှမ်းပြည်တဲ့လဲချရခိုင်တိုင်းဒေသကြီးတာပွေမန္တလေးတိုင်းဒေသကြီးပြည်ချံတောက်အမျိုးသားလွှတ်တော်အတွက်ကတော့ကချင်ပြည်တဲ့မြကြီးသားတဲ့ပြည်နယ်တဲ့တိုင်းဒေသကြီးလွှတ်တော်အတွက်ပတူပီတပူအုတ်တွေးသပိတ်ချင်းရသေတော်ဘေးဘူးစိတ်ကတဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းဒေသရဲ့ဝင်ကြီးရဲ့ဘဲဆန္ဒတွေပါဝင်တာဖြစ်ပါတယ်ရှင်။